မြန်မာနိုင်ငံမှာအပြောင်းလဲတွေနဲ့ဖြစ်ထွန်းတိုးတက်မှုတွေပေါ်ပေါက်လာနေချိန်မှာဆယ်စုနှစ်တွေနဲ့ချီထိုင်းမြန်မာနယ်စပ်ဒေသမှာနေထိုင်နေကြရတဲ့မြန်မာဒုက္ခသည်တွေကတော့နိုင်ငံတကာအလှူရှင်တွေရဲ့အကူအညီတွေဖျက်တောက်မှုတွေနဲ့အတူအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။နယ်စပ်ကဒုက္ခသည်စခန်းတွေမှာဆက်လက်ရပ်တည်ဖို့ခက်ခဲလာနေသလိုဒုက္ခသည်အဖြစ်နှစ်ပေါင်းများစွာနေကြရတဲ့သူတွေအတွေ့နေရရင်ပြန်လည်အခြေချနိုင်ဖို့လည်းအခက်အခဲတွေကြုံနေကြရတာပါ။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Steve Sanford ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ကတင်ပြပေးထားပါရဲ့ရှင်
။မြန်မာနိုင်ငံကလက်နက်ကန်ပြုခတ်တွေကြောင့်ထွက်ပြေးတင်းရှောင်လာကြတဲ့ကရင်တိုင်းရင်းသားအများစုပါဝင်တဲ့ဒုက္ခသည်တွေအတွက်တော့ထိုင်းမြန်မာနယ်စပ်ကမဲလဒုက္ခသည်စခန်းဟာစားရေးတောက်ရေးပညာရေးအတွက်အားထားစရာနေရာတစ်ခုပါ။ဒါပေမဲ့လည်းဒုက္ခသည်တွေနှစ်ပေါင်း30လောက်ခိုးလုံနေထိုင်ခဲ့ကြတဲ့စခန်းတွေကိုအကူအညီပေးနေတဲ့နိုင်ငံတကာအလှူရှင်တွေပြည်တွင်းကိုတိုက်ရိုက်ထောက်ပံ့လာနေကြပြီးနယ်စပ်စခန်းတွေမှာအထောက်ပံ့တွေဖြတ်တောက်လာရတာကစားနပ်ရိက္ခတ်နဲ့အရေးသွေးရှိတဲ့ကျောင်းဆရာတွေနည်းပါးလာနေတယ်လို့မဲလဒုက္ခသည်စခန်းကတာဝန်ရှိသူတူဖြစ်တဲ့စောဟင်တွေကပြောပါတယ
်။မြန်မာစားတင်ရိုက်ပါလေဟဲ့အာရသစ်ဖာစစ်ကောနဲ့တတ်တယ်မတတ်တယ်ဟဲ့လောဝဲတတ်တူလောလောလောပါ
။တခြားဒုက္ခသည်စခန်းတွေကကျောင်းသားတွေမဲလစခန်းမှာကျောင်းမှာလာပြီးအစ်မင်းပညာသင်ကြပါတယ်။အထောက်ပံ့တွေဖြတ်တောက်လိုက်တဲ့အတွက်ကျွန်တော်တို့ကျောင်းကိုလည်းထိရိုက်ပါတယ်။စံတဲ့ကျောင်းသုံးပစ္စည်းတွေလည်းအရေးတကြီးလိုနေပါတယ်။ရက်တည်နိုင်အောင်မနေ့ကျူးစားနေရပြီးတော့ဆရာတွေနဲ့ကျောင်းသားတွေပေါင်းပြီးအပြေရှားနိုင်ဖို့ကျူးစားနေရပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသတ်ခဲ့တဲ့2010ပြည့်နှစ်ရွေးကောက်ပွဲတွေကျင်းပခဲ့ခြင်းငါးဆလို့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်9000လောက်အတွက်ရိခါထောက်ပံ့နေလဲယောနယ်လာခဲ့တာပါဒုက္ခသည်အနေနဲ့စကန်တွေပြင်ထွက်ပြီးအလုပ်လုပ်ဝင်ငွေရှာဝင်လည်းမရှိပါဘူးနေရရင်ပြန်တဲ့အခါမှာလဲအလုပ်ကိုင်းနဲ့နေရထိုင်ရေးအာမခံချက်ရှိပါမလားဆိုတော့ဒုက္ခသည်စကန်မှာစနစ်လောက်နေထိုင်နေတဲ့နော်ဘလီစီတို့လိုဒုက္ခသည်တွေကစိုးရိမ်နေပါတယ်
နေရပြန်ဖို့ရင်းမှာတာဝန်ရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဒုက္ခသည်တွေကိုထောက်ပံ့ကူညီနိုင်ဖို့နဲ့နိုင်ငံသားခွင့်ရတန်းတူရအောင်လုပ်ပေးဖို့လိုပါတယ်ပြောတဲ့အတိုင်းကတိတည်ဖို့လည်းလိုပါတယ
်နေရပြန်ရေးအစီအစဉ်တွေအကောင့်ထဲပေါ်နေရတဲ့အမြအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းနေရတဲ့အကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ The Border Consortium အဖွဲ့က Duncan MacArthur ကပြောပါတယ်
In the short term, it's more about looking for flexibility from donors in how their funds will be used and that they're willing to work not only with the government of Myanmar.
ဒီလိုကာလမှာတော့လူရှင်တွေဘက်ကပြုလွယ်ပြင်လွယ်လုပ်နိုင်မယ့်နည်းလမ်းမျိုးကိုရှာပါတယ်။ရမုံငွေတွေကိုဘယ်လိုသုံးမယ်ဆိုတာမျိုးဒုက္ခသည်တွေပြန်နိုင်ဖို့နဲ့ပြည်ပကတွေကြမှာပြန်လည်ထူထောင်ရမယ်လူမှုအတိုင်းဝိုင်းမှာအသားကျအောင်မြန်မာစိုးရနဲ့သာမကပဲတိုင်းသာနဲ့ကိုင်းအုပ်စုတွေနဲ့ပါလက်တွဲလုပ်ကိုင်လို့တဲ့နည်းလမ်းမျိုးတွေရှာပါတယ်။
မြန်မာနိုင်ငံတွင်ကဆိုးရထိန်းချုပ်ရာနယ်မြေမှာနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေအကောင့်ထဲပေါ်နေတဲ့တစ်ချိန်တည်းမှာပဲနေဆက်ကတိုင်းဒေသတွေမှာစီးပွားရေးလုပ်ငန်းတွေကိုအရင်စလိုလှုပ်ရင်းဒေသခံတွေပြစ်ပယ်ခံရတဲ့အဖြစ်မျိုးကျောင်းဝမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျာ